American ကိုတက္ကသိုလ်အတုတွေနဲ့ចောင်းသားဗီဇာရအောင်လုပ်ပြီးလာကြတဲ့နိုင်ငံသား138ယောက်ကိုရဲကဖမ်းဆီးထားခဲ့ပြီးတော့နောက်ထပ်ဖမ်းဆီးမှုတွေလှုပ်သွားမယ်လို့အစိုးရတာဝန်ရှိသူတစ်ယောက်က VOA ကိုပြောကြားခဲ့ပါတယ်။တက္ကသိုလ်အတုမှန်းသိရတဲ့ចောင်းသားဗီဇာရအောင်လုပ်ကြသူတွေကိုနှိမ်နင်းနိုင်ဖို့အတွက် American အမိမြေလုံခြုံရေးဌာနကတက္ကသိုလ်အတုတစ်ခုကိုဖမ်းနှိခဲ့တာပါ။ပြည်ထောင်စုအစိုးရကတရားစွဲတဲ့အမှုတစ်ခုထဲမှာចောင်းသူမှန်းသိရတဲ့ American ကိုတရားဝင်လာနိုင်ပြီးတော့တရားဝင်အလုပ်လုပ်ခွင့်ရခြင်းတဲ့ចောင်းသားတွေကိုဖျားယောင်းဆွဲဆောင်နိုင်ဖို့အစိုးရကတက္ကသိုလ်တစ်ခုကိုဖန်တီးခဲ့တယ်လို့ဖော်ပြထားပါတယ်။ Michigan ပြည်နယ် Detroit မြို့ပြည်နာက Farmington တက္ကသိုလ်ဆိုတဲ့တက္ကသိုလ်အတူတစ်ခုကိုအမိမြေလုံခြုံရေးဌာနက2015ခုနှစ်မှာဖန်တီးခဲ့ကြတဲ့ကတက္ကသိုလ်ကျောင်းဝင်းမရှိစာသင်ခန်းမရှိတက္ကသိုလ်ပညာရေးသင်ကြားရမှာမဟုတ်ဘူးဆိုတာသိရတဲ့နိုင်ငံသားကျောင်းသား600ကျော်ကျောင်းအပ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကျောင်းသားဗီဇာအတူရအောင်ပူးပေါင်းကြံစည်မှုအကျိုးအမြတ်အတွက်ကျောင်းသားဒုတွေကိုလက်ခံထားမှုလို့နဲ့၈ယောက်ကိုအစိုးရကဖမ်းဆီးတရားစွဲထားပါတယ်။အဲ့ဒီသူတွေဟာဒီနိုင်ငံသား600ထက်မနည်းကိုတရားမဝင်နိုင်ငံထဲမှာနေထိုင်နိုင်အောင်တခါအမေရိကန်နိုင်ငံထဲကိုပြန်လည်ဝင်ရောက်နိုင်အောင်နဲ့အလုလုနိုင်အောင်ကူညီဆောင်ရွက်ပေးခဲ့ကြတယ်လို့အစိုးရတရားလူတွေကပြောပါတယ်ရှင်။